တော်ရရှင်များရှင်အော်စတြေးလျနိုင်ငံကိုပြောင်းရွှေ့အခြေချနေထိုင်ကြတဲ့မိသားစုအများအပြားဟာရောက်ရှိပြီးမကြခင်ကာလတွေမှာပင်အိမ်ငှားနေရတဲ့ဒုက္ခတွေကနေကင်းလွတ်ပြီးမြန်မြန်အခြေချစေမယ့်အိမ်ချမ်းမြေဝယ်ယူနေထိုင်တာမျိုးတွေပြုလုပ်လာတတ်ပါတယ်။အော်စတြေးလျနိုင်ငံရဲ့ပြည်နယ်တစ်ခုချင်းစီဟာလာရောက်အခြေချနေထိုင်ကြတဲ့မိသားစုအသစ်တွေလာရောက်ခဲ့တဲ့မူလနိုင်ငံတွေထက်အရွယ်အစားကြီးကောင်းကြီးနိုင်ပြီးတည်ယူပို့ဆောင်ရေးစနစ်ကလည်းကောင်းကျင်မှကောင်းနိုင်ပါလိမ့်မယ်။ဥပမာပေးရမယ်ဆိုရင်ဥရောပနိုင်ငံတွေဘက်မှမြို့ပြမှာအားကစားလုပ်ပြီးမိမိအဆင်ပြေတဲ့ကားယထာဘက်ကတနည်းနည်းနဲ့မြို့တွေကိုအလုတ်လာရောက်လုပ်ကင်နိုင်ပါလေ။ဒါပေမဲ့ဩစတြေးလျနိုင်ငံဘက်မှာချွင်းချက်အချို့ရှိနေနိုင်တဲ့အတွက်မိတ်ဆွေတို့အိမ်မဝဲယူမီနဲ့အလုတ်အကိုင်းမရှာဖွေမီဆက်ကြတိထားတဲ့အချက်လက်ချို့ကိုဒီနေ့အစီအစဉ်ကနေတင်ပြပေးလိုက်ပါတယ်။နိုင်ငံအတော်များများမှာလူတဦးကနေအခြားတဦးထံပိုင်ဆိုင်မှုလွှဲပြောင်းတဲ့အခါလွှမ်းမိုးတဲ့ဥပဒေနဲ့လုံထုံလုံနီးတစ်မျိုးစီသာရှိပြီးရှေ့နေလက်ထက်အလိုက်ပြီးဆိုရနဲ့နိုင်ငံတော်ဝန်လက်လန်းမီမီစီမံခန့်ခွဲနိုင်ပေမဲ့ဩစတြေးလျနိုင်ငံဘက်မှာတော့တနည်းတပုံကွဲလွန်းနေပါတယ်။ဩစတြေးလျနိုင်ငံရဲ့ပြည်နယ်တစ်ခုချင်းစီမှာပိုင်ဆိုင်မှုလွှဲပြောင်းရောင်းချခြင်းအပေါ်တိတ်ရောက်တဲ့ဥပဒေအမျိုးမျိုးရှိပါတယ်။ဖြည့်ဆွဲရမယ့်ပုံစံစနစ်ကုန်ကျငွေတွေကလည်းမတူကြဘဲဆောင်ရွက်ရမယ့်နည်းလမ်းတွေကလည်းကွာခြားပါတယ်။ပြည်နယ်နှစ်ခုကြားနယ်စပ်မြို့တွေမှာလုပ်ငန်းလုပ်ကိုင်နေတဲ့ရှိနေတွေဆိုရင်၎င်းပြည်နယ်နှစ်ခုစလုံးကအိမ်ယာကိစ္စရပ်တွေကိုကင်တွယ်နိုင်ပေမဲ့အခြားရှင်းနေတွေမှာတော့ပြဿနာတွေရှိနိုင်ပါတယ်။တကယ်လို့မဲလ်ဘုန်းမြို့မှာနေထိုင်တဲ့ပုဂ္ဂိုလ်တဦးဟာသူကြည်ဘူးထားတဲ့ Queensland ဘက်ကအိမ်ဒါမှမဟုတ်မြေနေရာဝယ်ယူခြင်းနဲ့ဆိုရင်သက်ဆိုင်ရာပြည်နယ်ရဲ့ Yellow Pages လမ်းညွန်ကိုလှမ်းပြီးရှင်းနေငှားရနိုင်ပါတယ်။အိမ်ယာကိုပထမဆုံးအကျဉ်းကြည့်ရှုတဲ့အချိန်မှာရှင်နေနဲ့ပထမဆုံးဆက်သွယ်ထားကောင်းထားနိုင်ပါတယ်။ရှင်နေနဲ့စကားပြောတဲ့အခါဒီအိမ်ယာကိုဝယ်ယူလို့တဲ့ရည်ရွယ်ချက်ရှိကြောင်းနဲ့အသေးစိတ်ကိုနောက်မှပေးဖို့ပါမယ့်အကြောင်းပြောပြထားနိုင်ပါတယ်။ဒီလိုကြိုတင်ဆက်သွယ်ခြင်းထားအဖြစ်အချိန်ကုန်ငွေကုန်တတ်တာပါတယ်။ပြည်နယ်တွေကြားမှာဥပဒေတည်ရောက်မှုမတူညီပေမဲ့တူညီတဲ့အချက်တစ်ခုကတော့အစိုးရရုံတွင်ဟာအလွန်အသုံးဝင်တဲ့အကြံဉာဏ်တွေပေးနိုင်တယ်ဆိုတာပါပဲ။အိမ်ဝယ်ယူတဲ့လုပ်ငန်းစဉ်စတင်ဆောင်ရွက်နေတဲ့အခါရှင်းနေတဲ့ပုံမှန်ဆက်သွယ်ပြီးလုပ်ငန်းအစဉ်ပြေချော့မွေ့ခြင်းရှိမရှိမျက်ခြေမပြတ်ဂရုဓမ္မပြုသင့်ပါတယ်။မိနေရာဝယ်ယူပြီးအစာအုပ်ဆောက်လုပ်တယ်ဆိုရင်လည်းအိမ်ဆောက်မှုလုပ်ငန်းစဉ်ပြီးမပြီးအစိုးရဘက်ကချမှတ်ထားတဲ့အစအဦးဆောက်လုပ်သူတွေအတွက်ဂရီကဝတ်တွေဆောက်လုပ်ရေးစည်းမျဉ်းစည်းကမ်းတွေနဲ့ကန့်ညီမှုရှိမရှိဆိုတာကိုအကဲဖြတ်နေတင်ပါတယ်။သောရရှင်များရှင်မိတ်ဆွေတို့ရဲ့အိမ်ယာပိုင်ဆိုင်နိုင်မှုဆောင်ရွက်ရမှာအခက်ကြုံရနိုင်တဲ့သောကတွေကိုလျှော့ချပေးနိုင်မှုငွေကြေးလုံလောက်အောင်သုံးစွဲနိုင်မှုအိမ်ယာဝယ်ယူတဲ့သူတွေအများဆုံးပြုလုပ်တတ်တဲ့အမာယွန်းချို့ကိုကြိုတင်သိရှိထားဖို့လိုအပ်ပါတယ်ပထမဆုံးချက်ကတော့ဈေးကွက်သုံးသပ်မှုကိုနှိုင်းရှင်ပြုလုပ်ထားဖို့ဖြစ်ပါတယ်အများဆုံးမြို့နယ်3ခုမှာပေါက်နေတဲ့အိမ်ချမ်းမြေဈေးနှုန်းတွေကိုရတတက်ပတ်6ပတ်ကနေ12ပတ်အတွင်းဒါမှမဟုတ်တစ်လကနေ3လအတွင်းစည်ရင်းပြုစုထားရှိဖို့လိုအပ်ပါတယ်အ ਨੇ ဆုံးအိမ်တရာလောက်ကိုဒီအချိန်ကာလအတွင်းမှာကြည့်ရှုပြီးအိမ်နေရအနေထားအပါဝင်သက်ဆိုင်တဲ့စာရွက်စာတမ်းတွေကိုစုစည်းထားရမှာဖြစ်ပါတယ်။ဒီလိုပြုလုပ်ထားခြင်းအပြင်အိမ်ရောက်မဲ့သူဘက်ကကိုယ်စလဲကနေတင်တောင်းတဲ့ဈေးကိုမိတ်ဆွေသိရှိထားတဲ့ဈေးတွေနဲ့နှိုင်းရှင်ပြီးတော့ဈေးစင်နိုင်မှာဖြစ်ပါတယ်။ဒီလိုပြုလုပ်ခြင်းအပြင်မိတ်ဆွေကုန်ကြမဲ့ဒေါ်လာထောင်ချီတတ်တာစီမှာဖြစ်ပါတယ်။ဒုတိယချက်ကတော့အိမ်ရောက်သူဘက်ကအကျိုးဆောင်ကိုဝယ်သူဘက်ကအကျိုးဆောင်ဖြစ်တွင်းမြင်မထားမိဖို့ပဲဖြစ်ပါတယ်အိမ်ဝယ်ယူဖို့ စကားစတင်ပြောဆိုနေချိန်မှာအိမ်ရောင်းသူဘက်ကအကျိုးဆောင်ကနေမိတ်ဆွေကိုနီးပြူဟာပေါင်းစုံသုံးပြီးဆွဲဆောင်มาဖြစ်ပါတယ်ဒီအပေါ်မှာအာယုံထွေပြားနားမယောင်ပဲကိုပြုတ်လုထားတဲ့နိုင်ရှင်တုံးတက်ချက်တွေနဲ့ကိုပိုင်မေးခွန်းတွေကိုပြင်ဆင်ပြီးတော့မေးမြန်းသင့်ပါတယ်မိတ်ဆွေအနေနဲ့မေးခွန်းထုတ်တဲ့အချက်တွေကတော့ဘာကြောင့်ဒီစည်းနှုံးတွေတောင်းတယ်လဲမကြသေးခင်ကရောင်းထွက်ခဲ့တဲ့ဒီအနီးဝန်းကျင်လမ်းတွေကအိမ်စည်းနှုံးတွေနဲ့အခုအိမ်စည်းနှုံးနှိုင်းရှင်မှုရှိသလားအကျိုးဆောင်ဘက်ကရှိရလို့ပြောလိုက်ရင်အထောက်ထားပြဖို့တောင်းတင်ပါတယ်ဒါအပြင်ဒီပိုင်ဆိုင်မှုနဲ့ပတ်သက်ပြီးကန့်လန့်ချက်ကပါလဲဒီအိမ်ကိုဈေးကွက်ထဲတင်ရောက်နေတာဘလောက်ကြာပြီလဲစသည်ဖြင့်မင်းများစုံစမ်းတင်ပါတယ်တတိယမြောက်အမာရွင်လုတ်တဲ့အချက်ကတော့ငွေရင်းကြီးရင်အမခံပေးမဲ့အဖွဲ့အစည်းဘက်ကနေအတီးပြုတ်ကျယ်မရသေးခင်အင်ရှာတာပဲဖြစ်ပါတယ်ဒီလိုရှာခဲ့မယ်ဆိုရင်ကိုယ့်ဘက်ကတရားဝင်စာချုပ်စာတမ်းမချုပ်ဆိုနိုင်သေးတဲ့အချိန်ကိုကြိုက်နေတဲ့အိမ်ကိုအခြားကိုလိုပဲသဘောကျနေတဲ့သူကဝယ်ယူသွားတာမျိုးကြုံရနိုင်ပါတယ်စတုထမြောက်တတိထားရမယ့်အချက်ကတော့မိတ်ဆွေတတ်နိုင်တဲ့ပမာဏထက်ကျော်လွန်ပြီးတော့မဝယ်ယူမိစေဖို့ဖြစ်ပါတယ်ဒီလိုအဖြစ်မျိုးအော်စတြေးလျနိုင်ငံတဝန်းကလူအတော်များများမှကြုံတွေ့နေရပါတယ်ဒီလိုမလုပ်စေဖို့အိမ်ဝယ်ယူဖို့ငွေချေးတဲ့အခါတန်နဲ့ဆွံ့ရမှာဖြစ်ပါတယ်အဲ့ဒီအချိန်မှာမိတ်ဆွေရဲ့စုစုပေါင်းမိသားစုအသက်တင်ဝင်ငွေ25ရာခိုင်နှုန်းထက်ကျော်လွန်ပြီးပြန်လဲပေးဆက်ရမယ်ပမာဏမျိုးမတတ်မတ်မိစေဖို့တတိပြုရပါမယ်ဒီလိုသာတတိထားလိုက်မယ်ဆိုရင်ချင်းငွေအာမခံပေးဆောင်ရမယ့်အခြေအနေကိုရှောင်ရှားနိုင်ပြီးအိမ်ထဲမှာလဲပိုင်ဆိုင်မှုထဲ့ဝေငွေတစ်စုံတစ်ခုသောအတိုင်းအတာထိရှိထားပြီးဖြစ်တဲ့အတွက်အိမ်ချမ်းမြေဈေးကွက်အကြပိုင်းမှကိုရောက်လာရင်လဲခံတာပါလိမ့်မယ်ပြင်စမမြောက်အမားရွင်များတဲ့အချက်ကတော့အိမ်မဝယ်ယူမီစစ်ဆေးမှုကိုလျှို့ပြူတာပဲဖြစ်ပါတယ်အိမ်တွေမှာပုံမွားခေါအောင်မှုဝါယာကြိုးအခြေအနေပြန်လည်ပြင်ဆင်ရမယ့်အခြေအနေစတဲ့ပြဿနာဖြစ်ဖို့အလားအလာရှိတဲ့နေရာတွေကိုအိမ်မဝယ်ယူခင်စစ်ဆေးသင့်ပါတယ်ဩစတြေးလျမှာအိမ်ဝယ်ယူသူ30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းကြားဟာကျွမ်းကျင်တဲ့စစ်ဆေးသူတွေနဲ့အိမ်မဝယ်ယူခင်စစ်ဆေးကြတယ်လို့သိရပါတယ်စတ္ထမမြောက်တတိထားရမယ့်အချက်ကတော့မမန်းဆနိုင်တဲ့ရေကမြူနစ်စပယ်ကတွင်နဲ့ရေကုန်တို့ရှိသေးတယ်ဆိုတာပါပဲတိုက်ခန်းဝယ်ယူမယ်ဆိုရင်လဲသုံးနာတခါပေးဆောင်ရမယ်အများနဲ့တက်ဆိုင်တဲ့နေရာတွေကိုစုပေါင်းထိတ်သိမ့်ကရှိပါတယ်ပုံမှန်အားဖြင့်ဒေါ်လာ900ကနေဒေါ်လာ2500ကျားကျသင့်နိုင်ပါတယ်နောက်တစ်ချက်ကတော့ဝယ်ယူလိုတဲ့အင်ချမ်းမြေကိုမျက်ကွယ်ဝယ်ယူတာပဲဖြစ်ပါတယ်အင်တာနက်ကနေရာကိုကြည့်ရှုတာဓာတ်ပုံတွေကြည့်တာသတင်းချက်လက်ဖတ်တာပြုလုပ်လို့ရနိုင်ပေမဲ့တကယ်မြေပြင်အခြေအနေမှာကွဲလွဲချက်တွေမျှော်မတ်မထားနိုင်တာတွေရှိကောင်းရှိနိုင်ပါလေ။ဒါကြောင့်မိတ်ဆွေကိုယ်တိုင်တော်၎င်းမိတ်ဆွေဘာလို့အနေရဲဆိုတာကိုသိချာနားလည်တဲ့ကျွမ်းကျင်အိမ်ချမ်းမြေအကျိုးဆောင်ကတော်၎င်းမြေပြင်အခြေအနေကိုတွားရောက်စစ်ဆေးတင်ပါလေ။နောက်တစ်ချက်ကအိမ်လေလံတင်ရောင်းချတဲ့အခါတွားရောက်ပါဝင်လေလံဆွဲကြည့်တင်ပါတယ်မိတ်ဆွေမအိမ်ချက်လက်တွေစုဆောင်ထားတာရှိပြီးဖြစ်တဲ့အတွက်လေလံဆွဲတဲ့အိမ်တန်မိုးကိုအကဲဖြတ်နိုင်ပြီးလေလံဆက်ဆွဲဖို့တော်ဤမတော်ဤသုံးဖြတ်နိုင်စွမ်းလည်းရှိမှာဖြစ်ပါတယ်တကယ်လို့များကိုကိုကိုယုံကြည်မှုမရှိခဲ့ရင်လေလံဆွဲကျွမ်းကျင်သူတဦးကိုငှားရမ်းတင်ပါတယ်နောက်ဆုံးအချက်ကတော့လူအများကြီးနဲ့တိုင်မြင်ပြီးသူတို့အကြံပြုတာကိုနားထောင်တာပဲဖြစ်ပါတယ်။သူတို့အကြံတွေကိုနားခံတာထက်အပြင်မှာရောင်းချနေတဲ့အိမ်ချမ်းမြေတွေနဲ့အဲဒီအိမ်ချမ်းမြေတွေရဲ့ဈေးနှုန်းတွေကိုမှတ်သားထားတာကပိုသင့်လျော်ပါတယ်။ဒါတွေကိုပြုလုပ်ဖို့မိတ်ဆွေမအချိန်မရှိခဲ့ဘူးဆိုရင်အိမ်ဝယ်ယူသူဘက်ကနေအကျိုးဆောင်ပေးမဲ့သူတယောက်ကိုရှာဖွေငှားရမ်းလိုက်တာဟာမိတ်ဆွေအတွက်ဒေါ်လာထောင်ပေါင်းများစွာတက်တာစီးတဲ့နီလန်းဖြစ်တယ်ဆိုတာကို အိမ်ချမ်းမြေဝယ်ယူဖို့စဉ်းစားနေတဲ့မိတ်ဆွေတွေအတွက်ဗဟုသုတရပွဲဖြစ်ဒီနေ့အစီအစဉ်ကနေတင်ဆက်လိုက်ရပါတယ်။ဒီဆောင်ပါကိုတင်ဆက်ပေးတဲ့ကျွန်မကရွှေစင်ပါရှင
်။ SBS Chill ကသချင်းတွေကိုနားဆင်ပြီးတော့အနားယူအပန်းဖြေနိုင်ပါတယ်။ချင်းတွေကို TV, Digital Radio, Online နဲ့ Mobile ကနေနားဆင်နိုင်ပါပြီ sbs.com.au/chill ကိုသွားပြီးတော့နားဆင်နိုင်ပါတယ်ရှင်